ကမ္ဘာတော်ဘာသာရေးလက်ခွင့်မရှိတဲ့နိုင်ငံတွေဖြစ်အမေရိကန်နိုင်ငံရဲ့ဌာနကနေ့စဉ်ဆုံးဖြတ်သတ်မှတ်တဲ့အထက်မှာမြန်မာနိုင်ငံကိုလည်းဆက်လက်ထပ်သွင်းထားပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ AUB ရဘာသာရေးလက်ခွင့်ချိုးဖောက်တဲ့အစိုးရရဲ့ဖွဲ့စည်းကိုအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌကနေ့စဉ်သတ်မှတ်ရမှာမြန်မာနိုင်ငံကိုဒီနေ့မှလည်းဆက်လက်စီရင်သွင်းထားတာပါ။မြန်မာ၊တရုတ်၊ရုရှား၊မြောက်ကိုရီးယား၊အီရန်ပါဝင်နိုင်ငံပေါင်း10နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုဆင်းရဲကြကျူးလွန်ရမှာပါဝင်ပတ်သက်နေတာဒါမှမဟုတ်လက်ခံထားတာကြောင့်ဆိုရင်ကနိုင်ငံတွေဖြစ်သတ်မှတ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ပေါ်ထူးနေကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ကမ္ဘာနေရာအနှံ့ကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုနိုင်ငံကသိုင်းဝမ်ကအရေးကြီးဖြစ်ရှင်းမှုလိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အစိုးရတွေအနေနဲ့အားနည်းချက်တွေဥပဒေတွေကိုပြင်ဆင်ပြီးအခြေအနေတွေတိုးတက်လာအောင်အမေရိကန်ကဖိအားပေးသွားမှာဖြစ်တယ်လို့ကျူးလွန်သူတွေတာဝန်ခံမှုရှိအောင်ကြိုးပမ်းမှာဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။အမေရိကန်တရားစုနိုင်ငံကဘာသာရေးလွတ်လပ်ခွင့်ကော်မရှင်ရဲ့ဒီလဆန်းမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလည်းမြန်မာနိုင်ငံကအရင်ကတည်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေနှိမ့်ချနေတဲ့တိုင်းနာဒေသတွေမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအခြေအနေတွေပိုဆိုးလာကြောင်းလည်းဖော်ပြခဲ့ပါတယ်။